တော်တာရှင်များရှင်အမေရိကန်သမ္မတဘုရှ်ဟာအီရတ်အစိုးရအစ်စ်ကိုထောက်ခံကြိုဆိုတဲ့အကြောင်းပြသဖို့ရည်ရဲချက်နဲ့ဘက်ဒတ်မြို့ကိုရုတ်တရက်တွားရောက်ခဲ့ပြီးတဲ့နောက်အခုအခါအင်ဖြူတော်ကိုပြန်လာနေပြီဖြစ်ပါတယ်သူရဲ့အီရတ်နိုင်ငံခီးစဉ်အတွင်းအဲ့ဒီမှာရှိတဲ့အမေရိကန်တပ်သား 33,000 ကျော်တဲ့ကတချို့နဲ့လည်းတွေ့ဆုံခဲ့တယ်လို့အင်ဖြူသတင်းတော်ပေါ်လာဝီဆင်ပေးပို့ထားတဲ့သတင်းဆောင်မကိုဒေါ်လာလတန်းကဆက်ပြီးတော့တင်ပြပေးပါလားရှင
်ဟုတ်ကဲ့နန္ဒာသမရဘုရှ်အနေနဲ့ကမ်ဒေးဗစ်အပန်းဖြေစခန်းကနေဗီဒီယိုကတဆင့်အီရတ်ခေါင်းဆောင်တွေနဲ့ညှိနှောဖလှယ်ပွဲကိုအင်္ဂါနေ့ကျင်းပတဲ့အခါမိကွန်းပြောကြားမှာဖြစ်တယ်လို့ပြည်သူလူထုကိုကြေညာခဲ့တာဖြစ်ပါတယ်ထပ်ပြီးမြေလက်တွေမှာတော့သမ္မတနဲ့အီရတ်ခေါင်းဆောင်တွေဟာမျက်နှာချင်းဆိုင်တွေ့ဆုံခဲ့ကြပါလေ
I've come to not only look in the eye I've also come to tell you that when America
ကျွန်တော်ဒီကိုကိုယ်တိုင်လာရောက်ခဲ့တာဟာမျက်နှာချင်းဆိုင်စကားပြောဖို့တည်းမဟုတ်ပါဘူးခင်ဗျာအမေရိကန်ပြည်တော်စုအနေနဲ့ဂရီပေးထားရင်အဲ့ဒီပေးထားတဲ့ဂရီအတိုင်းတီးတယ်ဆိုတာကိုလည်းပြောပြဖို့ဖြစ်ပါတယ်
ဝင်းကြီးချုပ်နော်ရီအယ်မလကီနဲ့သူ့ရဲ့တက်တစ္ဆာအစိုးရပေါ်ထောက်ခံမှုပြသလို့တဲ့တွေ့သမရကအခုလိုကိုတိုင်ဘက်ဒက်ကိုတွားရောက်တာဖြစ်ပါလေဘက်ဒက်ကြီးလုံခြုံရေးစီးချရတဲ့အစိယောင်နေမြေရှိဇပွဲတပွဲမှာဝိုင်းထိုင်ကြရင်အီရတ်ရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ရှေ့မှာရှိနေတဲ့အကဲဆတ်မှုတွေအကြောင်းကိုဆွေးနွေးခဲ့ကြပါလေ
I have expressed our country's desire to work with you but I appreciate you recognize the fact that the future of your country
ဒီနေ့ကျွန်တော်တို့နိုင်ငံအတူလက်တွဲလှုပ်ဆောင်လို့တယ်ဆိုတာကျွန်တော်ပြောခဲ့ပြီးပါပြီ။ဒါပေမဲ့အီရတ်နိုင်ငံရဲ့အနာဂတ်ဟာအီရတ်နိုင်ငံသားတွေရဲ့လက်ထဲမှာရှိနေတယ်ဆိုတဲ့အချက်ကိုနားလည်သဘောပေါက်တဲ့အတွက်ကျွန်တော်ကျေးဇူးတင်ပါတယ်
။ဝင်းကြီးချုပ်မလကီအနေနဲ့အမေရိကန်တန်တမန်ချန်ဝင်းတွင်သမ္မတဘုရှ်နဲ့မတွေ့ဆုံပြီး9မိနစ်အလိုကျမှသာဘက်ဒက်မှာသမ္မတဘုရှ်ရောက်ရှိနေပြီဆိုတာကိုသိရှိခဲ့တယ်လို့ဆိုပါတယ
်။ كل مكونات الشعب العراقي من السنة والشيعة العربي والكرد والتركمان الأشوريين المسيحيين الجميع اصطف في هذه الحكومة ليشكل
အရဘာဒါဇာနီဝင်းဂျီမလကီပြောကြားသွားတာကတော့အီရန်အနေနဲ့သွေးစည်းညီညွတ်ပြီးအမှန်ပြည့်နဲ့ရပ်တည်သွားမယ်ဆိုတာပါပဲ။အီရတ်မှာအမေရိကန်ရဲ့ကြိုးပမ်းအထောက်အမှုတွေကိုကျေးဇူးတင်တဲ့အကြောင်းမစ္စတာမလကီကပြောကြားခဲ့ပြီးတဲ့နောက်မကြာမီအတွင်းအမေရိကန်တပ်သားတွေအနေနဲ့ဌာနေကိုပြန်သွားနိုင်ကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလေးသူကပြောခဲ့ပါတယ်။ဖျားသခင်ရဲ့အလိုတော်အရလက်ရှိခံစားနေရတဲ့ဒုက္ခတွေကုန်လွန်ပြီးစစ်သားအလုံးလဲသူတို့ရဲ့တက်ဆိုင်ရာနိုင်ငံတွေစီကိုပြန်သွားနိုင်ကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းမစ္စတာမလကီကပြောပါတယ်။သမ္မတဘုရှ်ကအီရတ်သမ္မတအပြင်အီရတ်လွှတ်တော်ဥက္ကဋ္ဌနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒါပေမဲ့သမ္မတကသူနောက်ဆုံးတစ်ထောင်900ဖြစ်တဲ့အီရတ်မှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်သားတွေနဲ့တွေ့ဆုံရမှာတော့ခံစားချက်အပြည့်နဲ့နှုတ်ဆက်ခဲ့ပါတယ်။အမေရိကန်စစ်သားတွေအနေနဲ့သမိုင်းတင်လောက်အောင်ဆွမ်းဆောင်ပေးနေတာဖြစ်ပြီးအီရတ်မှာတိုးတက်မှုတွေရရှိထားပေမဲ့အန္တရာယ်တွေတော့ရှိနေသေးတယ်လို့သမ္မတကဝန်ခံပြောကြားပါတယ်။ယူရနိုင်ငံသားတွေကိုစကားလက်ဆောင်ပါရင်တမရကဘက်ဒက်ကနေထွက်ခွာသွားခဲ့ပါလေအချိန်ကိုအကျိုးရှိရှိအသုံးချဖို့ပြည်သူတွေကိုအကျိုးပြုပြီးပြည်သူဘက်ကရပ်တည်မယ်ပြည်သူတွေတင်မြှောက်တဲ့အစိုးရမျိုးတည်ဆောက်ကြဖို့တမရကတိုက်တွန်းခဲ့ပါလေရှင်